မန္တလေးတိုင်းမြင်းကြံမြို့မှာဒီကနေ့မနက်ပိုင်းကကြီးအဆင့်နဲ့ပြစ်ခတ်ဖြိုခွင်းလာကြောင်းတိတ်ဆုံးသူ၅ဦးရှိခဲ့ပြီးစိုးရိမ်ရတဲ့အခြေအနေရှိသူတွေလည်းအများပြားရှိနေတယ်လို့မြင်းကြံမြို့ကတူကအသိတွေကိုပြောပါတယ်
မင်းညမှာဖြစ်တာတော့အမကျွန်တော်တို့ကအတုဓမ္မဇီကျွန်တော်တို့ကနောက်ဘက်ကအနောက်အရှိဘက်ကနေပုံကျွန်တော်တို့အနောက်ဘက်ကိုထွက်မှာပေါ့သူတို့ကကျွန်တော်တို့ပိတ်ထားတာတပ်ပတ်လေပိတ်ထားတာကျွန်တော်နောက်မှာလည်းတစ်ခွက်ပါတယ်ကျွန်တော်တို့ဘီးမှာလည်းတစ်ခွက်ပါတယ်ကျွန်တော်တို့ရဲ့အရှိမှာလည်းတစ်ခွက်ရှိတယ်မှာအဲကျွန်တော်တို့သူတို့ကိုထွက်မယ်လို့တော့သူတို့ကထွက်ချိန်မပေးလို့မှာအတန်းထုတာကျွန်တော်တို့အဲအတန်းပြစ်တာပေါ့ကျွန်တော်တို့ယူမှာအတန်းပြစ်တာပေါ့ပြစ်တာမှာအတန်းပြစ်ပြီးတော့ကျွန်တော်တို့ဆိုရင်အဲ့လိုဒိုင်းနာရီနဲ့အဲ့လိုရိတ်တွေနဲ့လူတွေဆိုရင်ကျွန်တော်ဆိုရင်ကိုယ်ဟန်ဘီးမှာပွေလာတာကျွန်တော်ဘီးမှာဆို16နှစ်ကောင်လေးတယောက်ကိုကျွန်တော်ပွင့်လာပွင့်လာတာမှကွန်ဖိုင်းရတော့မှဟို5ယောက်ပြ30ထဲမှာစိုးရင်ရတဲ့လူကတော့15ယောက်လောက်ဖြစ်ရှိမယ်မှအဲ့လောက်ကြီးဟိုလူမျိုးကြီးစိုးရင်ရတဲ့လူတော့မပါဘူးတကယ်ကွန်ဖိုင်းဖြစ်တယ်တကယ်တေသွားတဲ့လူကတော့5ယောက်မှအခုကျွန်တော်တို့အဲ့လိုမျိုးတွေဖြစ်ပြီးပြိုခွဲပြီးတော့အခုမျိုးပေါ်မှာလည်းသူတထိုင်းတိုင်းနဲ့ရက်ွက်တီးတို့ကျွန်တော်တို့လမ်းထိပ်တွေမှာတို့အဲ့လိုမျိုးပတ်ပြင်းနေတာအခုကျွန်တော်ပွင့်လာတဲ့16နှစ်သား16နှစ်ကောင်လေးဆိုရင်ကျွန်တော်တို့ကုတာမှအိမ်မောင်ထဲကိုကုတာလေအဲ့သူတို့ဘေးအိမ်တွေပေါ့ကျွန်တော်တို့ပြည်သူအိမ်တွေထဲဝင်ပြီးတော့ပြည်သူအိမ်ထဲကိုကျွန်တော်တို့လိုက်ထူတာမှ
မြင်းချံမျိုးမှာပြစ်ခတ်ဖြိုခွင်းမှုတွေကြောင့်တိတ်ဆုံးသူနဲ့စိုးရင်ရတဲ့အခြေအနေရှိတဲ့သူတွေရှိနေပြီးတော့လက်နက်ကန်တွေကဖမ်းဆီးသွားတဲ့သူကတော့2ဦးလောက်ရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။မွေးတိုင်းအောင်လံမျိုးမှာလည်းဒီကနေ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်တိတ်ဆုံးသူ2ဦးရှိခဲ့ပါတယ်။မင်းညာကတပိတ်ပွဲကျင်းပနေတဲ့အချိန်မှာပြစ်ခတ်ဖြိုခွင်းမှုတချို့လုပ်ခဲ့ပြီးဒီကနေ့မနက်ပိုင်းမှာတော့တပိတ်စစ်ကြောင်းမစတင်နေကြတဲ့ကလက်နက်ကန်တပ်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းခဲ့တာဖြစ်တယ်လို့အောင်လံမျိုးကန်ဒေသခံတူကပြောပါတယ်။
ဟိုအောင်လာစီလေးက6ယောက်ရှိရမှာ2ယောက်ကတော့သုံးသွားပြီ4ယောက်ကတော့ပြင်းပြင်းနဲ့ပုတ်ပြီးတော့ကုနေတယ်ခင်ဗျညမလေးကညပိုင်းအစားပေါ့နော်မလေးကညပိုင်းကညတစ်ခုစင်လဲနေတယ်ဒီကွာဆက်ရုံကွက်တင်မှာညတစ်ခုစင်လဲနေတယ်ဟောပေါ့လူလေးကိုဟောပေါ့လောင်လေးပေါ့နဲ့အပြစ်ခံရတယ်ပေါ့နော်အဲ့လောင်လေးပေါ့နဲ့အပြစ်ခံရတဲ့အိမ်ကိုဒီလူလေးကဝိုင်းပြီးတော့ဒီလိုအဲ့ခဲရင်းနဲ့ပေါက်ရနေစားပြီးတော့ရက်တက်ခွေရလာတယ်လာတဲ့အခါကျတော့သူတို့တားတဲ့အခါကျတော့ဒီဘုံနဲ့ကြည့်တော့သူတို့ကဒီအတန်ဘုံကြီးခွဲတယ်မိဘဘုံကြီးခွဲပြီးအိုက်ပြရတယ်သူတို့ကဖြစ်တယ်ပေါ့နော်အခုမနေ့ပိုင်းကျတော့သူတို့ခါရိုက်ပုံမှန်တိုင်းနဲ့ဒီဆောင်းပါးကြီးဆောင်းတဲ့တိတ်ဆက်ကသူတို့ဆက်ကြည့်မယ်ဆိုပြီးတော့လူစုနဲ့အချိန်မှာပဲရက်တက်ခွဲတာတန်ခွဲတာပေါ့နော်လူစုခွဲတာပေါ့လူစုခွဲပြီးတော့အဲဟိုကလူတချို့လည်းဖတ်ခံရတယ်လို့သိရတယ်ဒါပေမဲ့လူတီးကြတော့ကျွန်တော်တို့ဟိုဆင်းရဲမရသေးဘူးပေါ့အဲ့ပါဟိုကထားခံရတယ်နောက်ဆိုင်ကယ်တွေလည်းသိမ်းခံရတယ်ပေါ့အဲ့မှာကျွန်တော်တို့လူတွေကပြန်စုပြီးတော့ဝိုင်းတဲ့ခါမှာရက်တက်ဖွဲကဒီလိုအဖြူခွင်းတာပဲပေါ့အဲ့လိုမျိုးဘာဘာကြီးတွေလည်းပြစ်တယ်နောက်ပြီးတော့အပံဘုံခွဲတယ်ဒီစစ်တွေလည်းပြစ်တယ်ပေါ့ဒီစစ်တွေမပြစ်တဲ့အခါကျတော့လောလောဆယ်တယောက်ကတော့လယ်ဘေးကိုထိပြီးတော့ဆုံးတယ်နောက်တယောက်ကကျတော့ဘိုက်ကိုထုံချင်းပေါက်ထိပြီးတော့ဆုံးတယ်အဲ၄ယောက်ကတော့တယောက်ကတော့ဘိုက်ပေါက်သွားတယ်တယောက်ကတော့ဆိုးရရတယ်ကျန်တဲ့3ယောက်တယ်ပေါ့နော်၄ယောက်ကတော့လောလောဆယ်ပြေးဆေးဦးမျိုးပို့ပြီးကုနေ
မန္တလေးမှာလည်းဒီကနေ့ပြစ်ခတ်ဖြိုခွင်းမှုကြောင့်လူ2ဦးကြီးထိမှန်ပြီးတော့တိတ်ဆုံးခဲ့ပါတယ်စကိုင်းတိုင်းမုံရွာမြို့မှာလည်းဒီကနေ့ဆန္ဒပြဖို့လာတဲ့ကားတစ်စီးကိုလက်နက်ကန်တွေကပြစ်ခတ်ခဲ့ပါတယ်အဲ့ဒီပြစ်ခတ်မှုကြောင့်ရင်းမောင်းတူတနက်ထိမှန်ပြီးစိုးရင်ရတဲ့အခြေအနေရှိနေတဲ့အဲ့ဒီလူကိုလက်နက်ကန်တွေကဖမ်းဆီးသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံတဝန်းဆက်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနေစဉ်ဆိုးသလိုရှိနေပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကလည်းနေစဉ်ရှိနေတာပါ။လက်နက်ကန်တပ်ဖွဲ့တွေကလက်နက်နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်နိုင်ငံတဝန်းမှာနေစဉ်နဲ့အမျှတိတ်ဆုံးသူဒဏ်ရာရသူတွေမြင့်တက်လာနေပြီးမနေ့ကဆိုရင်ဆန္ဒပြကာလတလျှောက်တရက်တည်းတိတ်ဆုံးမှုအများဆုံးရှိခဲ့ပါတယ်။ဒါပေမဲ့နိုင်ငံတဝန်းမှာဆက်ရနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကတော့ဆက်ပြီးအချိန်ကောင်းနေစေဖြစ်ပါရဲ့ရှင်။